ချင်းပြည်နယ်မင်းတပ်မြို့မှာဒေသခံချင်းကာကွယ်ရေး CDF တပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားမှာပြစ်ခတ်တိုက်ခိုက်မှုတွေဖြစ်နေပါတယ်။မင်းတပ်မြို့ထဲမှာစားနပ်ရိက္ခာတင်ဆောင်မှုကိုစစ်ကောင်စီဘက်ကစစ်ဆေးစီးစဉ်နေပါတယ်။ဒါကြောင့်မို့လို့ဒေသခံတွေစားနပ်ရိက္ခာအခက်အခဲနဲ့ကြုံနေရပါတယ်။ဒီလိုအခက်အခဲနဲ့ကြုံနေရတဲ့ဒေသခံတွေကိုကူညီပေးနိုင်မှုအတွက်နိုင်ငံတကာကြက်ချင်တီကော်မတီ ICRC အဖွဲ့တာဝန်ရှိသူတွေနဲ့ဒေသခံအာဏာပိုင်တွေညှိနှိုင်းနေတယ်လို့ဒေသခံဒီဒုက္ခတွေကကူညီပေးနေတဲ့ကော်မတီဝင်တွေကပြောပါတယ်ဒီအကြောင်းအပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ
်ချင်းပြည်နယ်မင်းတပ်မြို့နယ်ပလိတ်တူရွာမှာဩဂုတ်လ25ရက်နေ့ကမင်းတပ်ကာကွယ်ရေးဖွဲ့ CDF နဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ် CDF ဘက်က2ယောက်သေဆုံးခဲ့တယ်လို့မင်းတပ် CDF ပြန်ကြားရေးတာဝန်ခံဒေါက်တာရွန်းမန်ကပြောပါတယ
်အဲ့ဒီပလိတ်တူရွာတိုက်ပွဲဒီတော့ကျွန်တော်တို့တက္ကသီးရက်ကတော့ဘုံဦးချတော့မှာပေါ့ဒီလိုတော့ကဒီပိတ်ကြီးရွာတဲ့ကိုဖလက်နေချင်းနဲ့ဖြစ်တယ်ပေါ့နော်ရွာထဲမှာမပိတ်ခတ်ချင်တာပေါ့နော်ကျွန်တော်တို့အတတိပြေဆုပ်ပြေးနေမှာသူကရှေ့ကိုတူလာတူလာပြီးမှကောက်လျှောက်လက်နေချင်းနဲ့ပြည့်လက်နေချင်းဖြီးသွားတာပေါ့ကြာဆုံးသွားတာပေါ့ညော
မင်းသားမြို့နယ်ပိတ်ကြီးရွာမှာ CDF ဘက်ကစခန်းချနေစဉ်စစ်ကောင်စီတပ်တွေကနေလက်နက်ကြီးတွေနဲ့ပြေကပ်မှုကြောင့်တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပါတယ်ဒီနေ့အစောပိုင်းကတော့မင်းသားမြို့နယ်ချက်ကျေးရွာဘက်စစ်ကောင်စီတပ်ဘက်ကနေလက်နက်တွေနဲ့ပြေခတ်နေပေမဲ့အပြန်လှန်တိုက်ပွဲတော့မရှိဘူးလို့ဒေါက်တာရောမန်ကပြောပါတယ
်ဒီနေ့မနေ့ကလည်းဆက်နေကြည့်နေနေရပေါ့နော်အဲဒီနေ့မန္တန်ပြည်တင်းကပြေခတ်နေပေါ့နော်အချက်လောက်မင်းသားမြို့ဒီမိုင်လေးစီအောက်မားလောက်ကရွာပေါ့
ဧပြီလကိုမိုင်းထဲကစလို့မင်းတပ်မှာစစ်တပ်နဲ့စီဒီအက်ဖွဲ့တွေတိုက်ပွဲဖြစ်နေတာပါမင်းတပ်မြို့နယ်တွင်စန္ဒရိခာတင်ဆောင်မှုတွေကိုလည်းစစ်ကောင်စီတပ်ဘက်ကစီစစ်ထိန်းချုပ်တယ်လို့ဒေသခံတွေကပြောပါတယ်ဒီလိုရိခာတင်နှင်းခွင့်ပိတ်ပင်ထားတဲ့အတွက်မင်းတပ်မြို့နယ်တွင်စန္ဒရိခာခက်ခဲရှိနေတယ်လို့မင်းတပ်မြို့စစ်ဘေးရှောင်စီမံခန့်ခွဲရေးကော်မတီဝင်တူကပြောပါတယ်
မင်းတပ်မြို့ပေါ်မှာတော့ဖန်ကုန်တယ်လည်းမရှိတော့ဘူးဆံရောင်းတို့လည်းမရှိစန္ဒရိခာကတော့ခက်ခဲရှိနေဟာကများလာတယ်ပြောမှရောမြောက်ပါလေတူတယ်
မင်းသားမြို့နယ်မှာစံရိတ်ခါတင်သိခွေကိုစစ်ကောင်စီဘက်ကနေကန့်တထားတဲ့ဖြစ်စဉ်ပေါ်မှာစစ်ကောင်စီပြောခွေရဗိုလ်ချုပ်စုံမင်းတွန်းကအခုလိုပြောဆိုခဲ့ပါတယ်
မင်းသားဘက်မှာတော့ကျွန်တော်တို့လိုအပ်တဲ့စစ်ဆေးမှုဆောင်ရွက်တာတော့ရှိတာပေါ့မင်းသားဘက်မှာလည်းသူကကြမ်းဖက်တွေလှုပ်ရှားမှုတွေရှိနေသေးတယ်အဲဒါကြောင့်မလို့ကျွန်တော်တို့စစ်ဆေးတာတော့ရှိပါမယ
်မင်းသားဘက်ကဒုက္ခတွေတွေကိုကူညီပေးနိုင်ဖို့နိုင်ငံတကာကြက်ချင်နီကော်မတီ ICRC တာဝန်ရှိသူတွေကမနေ့ဩဂုတ်လ26ရက်နေ့ကမင်းသားမြို့ကိုရောက်ရှိလာခဲ့ပြီးဒေသခံအာဏာပိုင်တွေနဲ့လာရောက်ညှိနှိုင်းတယ်လို့မင်းတပ်မြို့စစ်ဘေးဒုက္ခသည်စီမံခန့်ခွဲရေးကော်မတီဝင်တူးကပြောပါတယ
်။တောက်ပါတယ်။ချေစီမံနဲ့စစ်ကောင်စီဖက်နေသူတန်းတန်းချက်ပေးတဲ့အတိုင်းမျိုးယူဆတယ်။သူတို့လာရောက်ညှိနှိုင်းဆုံးဆန်းပြမသူတို့ကဖူပေးနိုင်ဖို့ဖြစ်စားသူတို့နယ်တဲ့တိုက်ရိုက်မတူရသေးဘူး။
ICRC ဆွေးနွေးညှိနှိုင်းမှုနဲ့ပတ်သက်လို့ ICRC ကိုဆက်သွယ်မိခဲ့ပေမဲ့လည်းချက်ချင်းမဖြေချမ်းနိုင်ပဲအ ਨੇ စုံတရက်ချင်းယူပြီးမှဖြေချမ်းနိုင်မယ်လို့ပဲအကြောင်းပြန်ခဲ့ပါတယ်ပြီးခဲ့တဲ့ဇူလိုင်လ20ရက်နေ့မှာတော့မင်းသားမျိုးပေါ်မှာရှိတဲ့စစ်ဘေးဒုက္ခတွေတွေအတွက်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကနေအစားအသောက်နဲ့ကိုဗစ်ကာကွယ်ရေးထောက်ပံ့ကူညီမှုတချို့ပေးခဲ့ပါတယ်မင်းသားမျိုးပြည်မှာယာယီခလုံးနေကြတဲ့ဒုက္ခတွေတွေရှိရကိုတော့လုံခြုံရေးအကြောင်းပြချက်နဲ့သွားလာခွင့်မရတဲ့အတွက်အကူအညီမရခဲ့ကြပါဘူးမင်းတပ်စီဒီအက်ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားဇူလိုင်လ၄ရက်နေ့မှာပြစ်ခတ်ရစဲရေးသဘောတူညီချက်ရခဲ့ပေမဲ့အပြစ်ခတ်ရစဲချိန်ကာလတက်တန်းကုန်ဆုံးပြီးနောက်ပိုင်းဇူလိုင်လ23ရက်နေ့မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတာပါနှစ်ဖက်စစ်ရေးသိမ်းမှနေတာနဲ့အတူဒေသခံတောင်းတဲ့ချီစစ်ဘေးလွတ်ရမှာတိမ်းချောင်နေကြရပါတယ်ခင်ဗျာ
ချင်းပြည်နယ်မင်းတပ်မျိုးကအခြေအနေနိုင်ကွင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်